Welcome to the Voice of America in Burmese.
Mingla nan ne khma khnya to da shin paung shulan chat mi ya ba si. VOA American tan ga ni 2018 khu ne January la 2 ye in ga ni mne phe season ni ko American pi law su myo ro Washington DC ga ni dai yai thau lwin pe ni ba bi. Tidometer 32 40 49 ro ga ni phan yu na sin nai ja da lo VOA ye Facebook sa mena phit de VOA Burmese News ma le a chain ne da bian ni thau lwin pe ni ba de khnya. No samu wi ba aku mne khin season ni ko tawin yu tin set pe ma ba khnya.
မင်္ဂလာနနေခင်ပါရှင်ကျမရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အတူကြေညာပေးသွားမှာပါအီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုပ်မြင်သံကြားကပြောပါတယ်American တပ်ဖွဲ့တွေတိုက်ခိုက်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အိမ်နီးချင်းပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုအောင်းနိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့ American သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးဆွဆွဲပြောဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားကြားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျအဲ့ဒီသတင်းတွေအပြီးမှာကြားကြားရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ Desidero ancora una volta farmi voce
ဒါကတော့ဗာတီကန်နန်းတော်မှာကျင်းပတဲ့နှစ်တကူဝတ်ပြုဆုတောင်းပွဲမှာပိုဟမ်မင်းကြီးဖရန်စစ်ဟောကြားချက်ဖြစ်ပါတယ်။နောက်ပိုင်းသတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြရပါမယ်။အဲ့ဒါအပြင်2018ခုနှစ်မြန်မာနိုင်ငံရဲ့အလားအလာပေါ်ပြပမှာရှိတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့အမြင်သဘောထားထိုင်းမြန်မာနယ်စပ်ရောက်ရှီပြောင်းအခြေချမြန်မာအလို့သမားတွေရဲ့နှစ်တစ်မျှော်လင့်ချက်အီရန်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲစတဲ့အခြေအနေတွေကိုကြားကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုပ်မြင်သံကြားကပြောပါရတယ်။အထူးကြောင့်မှပါဝင်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖြိုခွင်းသွားမှာဖြစ်ကြောင်းအီရန်သမ္မတဟာဆန်ရော်ဟာနီကပြောဆိုထားတာပါ။ပြည်တွင်းစီးပွားရေးအခြေအနေနဲ့ဒေသတွင်းလွှမ်းမိုးနိုင်အောင်ဆော်ဒီအရေဗျားနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့အစိတ်အပိုင်းဖြစ်အစိုးရစစ်တပ်တွေကစီးရီးယား၊အီရန်နဲ့ယီမန်နိုင်ငံတွေမှာတိုက်ပွဲတွေဖြစ်နေတာကိုစတင်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့ဆန္ဒပြမှုအတွင်းဆန္ဒပြသူယာနဲ့ချီဖမ်းဆီးခံခဲ့ကြရပါတယ်။လက်နဲ့ကင်ဆောင်ထားတဲ့ဆန္ဒပြသူတချို့ကရဲစခန်းနဲ့စစ်တပ်အခြေစိုက်စခန်းတချို့ကိုဝင်ရောက်ထိန်းချုပ်ဖို့ကြိုးစားခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့ခုခံမှုတွေနဲ့ရင်ဆိုင်ခဲ့ကြရတယ်လို့အစိုးရပိုင်းရုပ်မြင်သံကြားကပြောပါတယ်။လူမှုအတိုင်းဝိုင်းတွင်စူပူအောင်ကြွမှုဖြစ်အောင်လုပ်သူတွေဥပဒေချိုးဖောက်သူတွေနဲ့ပြည်သူပိုင်အဆောက်အအုံနဲ့ပစ္စည်းတွေကိုထိခိုက်ပျက်စီးအောင်လုပ်တဲ့သူတွေကိုလုံးဝတင်းရင်ခံမှာမဟုတ်တဲ့အကြောင်းသမ္မတရော်ဟာနီကအတိအလင်းပြောဆိုထားပါတယ်။အီရန်နိုင်ငံရဲ့မြို့တော်တဟီရန်မှာနှစ်သိက္ခူရဲညမှာပဲဆန္ဒပြမှုအသစ်တစ်ဖန်ထပ်မံဖြစ်ပွားခဲ့ပြီးကားတွေကိုမီးရှို့ဖျက်ဆီးနေတာတွေကိုလည်းဒေသခံမီဒီယာတွေမှာတွေ့မြင်ရပါတယ်ရှင်။
အမေရိကန်တပ်ဖွဲ့တွေတက်ခဲ့နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အင်းနီဂျင်ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုးအောင်းနိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ကနေပြီးတော့ပါကစ္စတန်ကို33ဘီလီယံကျော်မိုက်မိုက်မဲမဲပေးခဲ့ပြီးပါကစ္စတန်ဘက်ကလိန်လေလှဲပြားမှုတွေကလွဲလို့အမေရိကန်ကိုဘာမှပြန်မပေးခဲ့ဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေအယူလောက်ခံခဲ့ရတယ်လို့သမ္မတထရမ့်ရဲ့2018နှစ်ခုနှစ်သစ်မှာပထမဆုံးတင်ခဲ့တဲ့ Twitter လူမှုကွန်ရက်ကအမှားသာမှာဖော်ပြထားပါတယ်။ပါကစ္စတန်ကကျမ်းပတ်သမားတွေကိုခိုးအောင်းနိုင်အောင်နေရာပေးခဲ့တယ်။ကျွန်တော်တို့ကကျမ်းပတ်သမားတွေကိုအာဖဂန်နစ္စတန်မှာလိုက်လံရှာဖွေတိုက်ခဲ့တဲ့အခါပါကစ္စတန်ရဲ့အကူအညီအ ਨੇ ချင်းရှိတာကလွဲလို့ဘာမှမရဘူးလို့သမ္မတထရမ့်ကဆိုပါတယ်။ပါကစ္စတန်ရဲ့လူမျိုးရေးဆိုင်ရာအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကဆွဆွဲပြောဆိုလာတာကြားပါပြီ။အာဖဂန်ကတာလီဘန်တွေနဲ့ဟာကနီအဖွဲ့တွေကိုနေဆက်ဖြတ်ပြီးတော့အာဖဂန်တဲကိုဝင်တိုက်တဲ့ကိစ္စတွေအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုဝင်တိုက်တဲ့ကိစ္စတွေမှာပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကမသိကြအောင်ဆောင်ပေးနေကြတယ်လို့အမေရိကန်ဘက်ကဆွဆွဲနေတာပါသမ္မတထရမ့်ကသူ့ရဲ့ Twitter ကနေပြီးတော့အခုလိုမျိုးအသိပေးရေးသားချက်လုပ်တာဟာပါကစ္စတန်ကိုပေးနေတဲ့ဗန်ဒါရေးဆိုင်ရာအကူအညီတွေကိုရပ်ပစ်ဖို့ချင်းချောက်နေတာလားဆိုတာကတော့တဲတဲကွဲကွဲအခုမသိရသေးပါဘူး
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကလက်တွေ့ရှိတရားဖြစ်တဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကပြောဆိုလိုက်ပါတယ်။မနေ့တနင်္လာနေ့နှစ်သစ်ကူးမိကွန်းမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်ကစပွဲပေါ်မှာရှိနေတယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်မှအေရိယာကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျွန်အွန်ကပြောဆိုပြီး သူ့ကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အမေရိကန်ရဲ့နျူကလ িয়ার ချိန်ချောက်မှုပုံစံပေါင်းစုံကိုမြောက်ကိုရီးယားဘက်ကကင်တွယ်နိုင်တယ်အမေရိကန်ဘက်ကပစ်ခတ်မှုတွေကိုတားဆီးနိုင်စွမ်းရှိတဲ့ခိုင်မာတဲ့နျူကလ িয়ার အတားအဆီးရှိတယ်လို့လည်းကင်ဂျွန်အွန်ကမိန့်ခွန်းမှာထပ်သွင်းပြောဆိုပါတယ်ဒီကိစ္စကချင်းချောက်နေတာမဟုတ်ပဲတကယ်လက်တွေ့ရှိတရားဖြစ်တဲ့ဆိုတာကိုအမေရိကန်တို့သဘောပေါက်ရမယ်လို့လည်းပြောဆိုသွားပါတယ်ကင်ဂျွန်အွန်ရဲ့နှစ်သစ်မိကွန်းဟာဆိုရင်ဒီနှစ်အတွင်းသူဦးစားပေးဦးတည်ဆောင်ရွက်မဲ့ကိစ္စတွေကိုချပြမှုအဖြစ်လဲအများကရှုမြင်ကြတာပါပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အတုံးလက်ပြင်းပြင်းထန်ထန်ပြောဆိုခဲ့ကြတာပါမြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်လာရင်ကမ္ဘာမှာမကြုံဖူးသေးတဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတထရမ့်ကသတိပေးခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပိုင်နဲ့ဂွမ်ကျွန်းအနီးပင်လယ်ပြင်အတွင်းကိုတိုက်ချင်းပစ်ပထိန်တပ်ဒုံးကျည်ပစ်ခတ်ဆင်သက်ဖို့စဉ်းစားနေကြောင်းပြောဆိုတုံ့ပြန်ခဲ့ပါရယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့တုန်းကကုန်တင်ကားနဲ့ဗုံးဖောက်ခွဲခဲ့လို့လူပေါင်း912ဦးသေဆုံးခဲ့ရတဲ့အမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိနေတယ်လို့ယူဆသူ9ဦးကိုအစိုးရရှင်းနေတဲ့ကတရားစွဲဆိုခဲ့ပါတယ်။အဲ့ဒီဖောက်ခွဲမှုတစ်ခုတည်းကြောင့်လူ900ကျော်သေဆုံးမှုဟာအာဖရိကမှာအရေးအတွက်အများဆုံးပါပဲ။တရားစွဲဆိုခံထားရသူတွေက4ဦးဟာအစိုးရရဲ့အချုပ်မှာဖမ်းဆီးခံနေရတာဖြစ်ပြီးတော့မနေ့တုန်းကတော့ဒီစစ်ခုံရုံးမှာသူတို့ကိုရုံးထုတ်ခဲ့ပါတယ်။ကျွန်တဲ့တဦးကတော့လွတ်မြောက်နေတော့မှပဲ။စစ်ခုံရုံးမှာရုံးထုတ်ခဲ့တဲ့သူတွေက Hassan Adin Isakha မဂါဒီရှုမြို့ကိုဖောက်ခွဲတက်ခိုင်းမှာဥဆောင်ခဲ့တဲ့အယ်ရှာဘတ်စစ်သွေးကြောအုပ်စုဝင်တဦးဖြစ်တယ်လို့စစ်ခုံရုံးတရားသူကြီးကဆွဆွဲပါတယ်အယ်ရှာဘတ်အဖွဲ့ကအော်တိုဘာလာတက်ခိုင်းမှုနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမရှိပေမဲ့လည်းအဲ့ဒီတက်ခိုင်းမှုရဲ့နောက်ကွယ်မှာအယ်ရှာဘတ်အုပ်စုရှိတယ်ဆိုတာတန်လျာဖြစ်စရာမလိုဘူးလို့ဆိုမာလီအနာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမဂါဒီရှုမြို့မှာကားဘုံးခွဲတက်ခိုင်းမှုနဲ့အသေးခံဘုံးခွဲတက်ခိုင်းမှုတွေကိုဒါဇင်နဲ့ချီပြီးတော့အယ်ရှာဘတ်အဖွဲ့ကပြုလုပ်ခဲ့တာဖြစ်ပြီးသူတို့အဖွဲ့ပြစ်မှတ်ထားတဲ့နေရာတွေကတော့ဟိုတယ်စားတောက်ဆိုင်နဲ့အများပြည်သူသွားလာနေတဲ့နေရာတွေဖြစ်ပြီးထိခိုက်ဒေကျေမှုတွေလည်းအများအပြားရှိခဲ့တာပါ
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။မြန်မာနိုင်ငံအကျဉ်းဆောင်အတွင်းမှာထိမ့်သိမ်းခံရဆဲဖြစ်တဲ့ Writers သတင်းတောင်တို့အတွက်အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းဆောင်ကနေပြန်လည်လွှမြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင် Mook Chwai Ling ကတောင်းဆိုလိုက်ပါတယ်။ Writers သတင်းတောင်တို့ဖြစ်ကြတဲ့ကိုတဲ့ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီဇင်ဘာလ12ရက်နေ့ကမြန်မာအာဏာပိုင်တွေဖမ်းဆီးတာကိုခံခဲ့ကြရတာဖြစ်ပါတယ်သူတို့ကိုအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်တင်ယူမှုနဲ့မြန်မာနိုင်ငံအစိုးရလွတ်ဝက်ချက်များအဥပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ကြောင်းမြန်မာအစိုးရကပြောပါတယ်တူရကီအခြေစိုက်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန TRT ရဲ့သတင်းတောက်တွေဖြစ်ကြတဲ့မလေးရှားနိုင်ငံသူမှုချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မန်တို့ဟာပြီးခဲ့တဲ့တောက်ကြနေရုံကစင်ကာပူနိုင်ငံချန်ကီလီစိတ်ကိုရောက်ရှိလာခဲ့တာပါသူတို့နှစ်ဦးဟာမြန်မာနိုင်ငံရဲ့လွှတ်တော်အဆောက်အအုံတွေကို drone နဲ့ရိုက်ကူးဖို့စ조사ခဲ့တဲ့အမှုနဲ့2019အောက်တိုဘာလ29ရက်နေ့မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်မန္တလေးမြို့အနီးကရမဲတင်အကျဉ်းထောင်ကနေရန်ကုန်လေစိတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးတွေလိုက်ပါပို့ဆောင်ခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံကိုမင်းညာကပြန်လည်ရောက်ရှိလာခဲ့တယ်လို့စနေနေ့တုန်းကပဲချွိုင်လင်းကသူမရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးတင်ခဲ့ပါတယ်မြန်မာနိုင်ငံမှာနလကြာထိမ့်သိမ်းခံခဲ့ရစဉ်တွင်လူရင်းကိုတော်တော်နဲ့မရောက်ပဲခွစ်ပတ်သွာလာလှုပ်ဆောင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းကောင်းတစ်ပုဒ်ဖန်တီးနိုင်မယ်လို့လည်းသူမကရေးသားခဲ့ပါတယ်ရှင
်အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်တနူပါခေမှာတနင်္ဂနွေနေ့ကနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ပါတယ်မဏိပူရပြည်နယ်ပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေမှာမြန်မာစစ်တပ်ကမြေညှိမှုတွေကိုလှုပ်ဆောင်နေပြီးတော့နောက်တစ်နေ့မှာအခုလိုတင်းမာမှုဖြစ်ခဲ့တာလို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်တနူပါခေရဲ့အခွန်ကောက်ခံသူရဂုမာနီကရဲမှုဤပုံချနဲ့အတူစစ်ဆေးစဉ်မှာပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေအတွင်ဝက်ချံဆောက်ထားတာကိုတွေ့ခဲ့ရတဲ့အကြောင်းအဲ့ဒီဝက်ချံတွေကိုအချိန်မီ ဖြတ်မပေးလို့ရှိရင်တရားမဝင်လုပ်ဆောင်မှုနဲ့ခံအုပ်ချုပ်ရေးအဖွဲ့ကအရေးယူမှာဖြစ်တဲ့အကြောင်းပိုင်ရှင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။စနေနေ့မှာမြန်မာဘက်ကအဲ့ဒီပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသမှာမြေတွေညှိခဲ့တာလို့ဆိုပါတယ်။နှစ်နိုင်ငံနယ်စပ်ဒေသကပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသကိုဘယ်သူမှကျူးကျော်ဝင်ရောက်ခွင့်မရှိပါဘူး။အဲ့လိုလုပ်ဆောင်မှုကိုရဲကတားမြစ်မှာဖြစ်တဲ့အကြောင်းရဲမှုဤပုံချားကဆိုပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကတရားဝင်အကြောင်းပြန်ကြားတာမရှိဘူးလို့မစ္စတာရဂူမာနီကပြောပါတယ်။နေဆက်ဒေသမှာတရားနယ်နိမိတ်သတ်မှတ်ထားခြင်းမရှိတဲ့အတွက်မကြာခဏအငင်းပွားမှုတွေဖြစ်ပေါ်လို့ရှိတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းတနူပါခိုင်အတွင်းကဟိုလန်ပီးယားရွာတဲကိုမြန်မာစစ်တပ်ကဝင်လာပြီးတော့အဲ့ဒီရွာဟာမြန်မာပိုင်နဲ့ဖြစ်တယ်ပြောလို့ပြောပြီးတော့သစ်ဆက်တွေကိုဖြုတ်ယူသွားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒေသခံတွေကတော့အဲ့ဒီရွာဟာမနီပူရာပြည်နယ်အတွင်းမှာနှစ်ပေါင်းများစွာကတည်းကတည်ရှိခဲ့တယ်လို့ပြောကြပါတယ်။အဲ့ဒီရွာဟာမြန်မာပိုင်နယ်အတွင်းမှာရှိတယ်လို့လည်းမြန်မာဘက်ကပြောနေတာကြောင့်နေဆက်မူရေးမြို့မှာတရားဝင်နေဆက်ကုန်သွယ်ဂိတ်တည်ဆောက်တဲ့လုပ်ငန်းတွေလည်းရပ်ဆိုင်းထားခဲ့ရတယ်လို့ပြောပါတယ်။
တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အရေးမှာဩစတြေးလျနိုင်ငံကဝင်ရောက်ဆွဲဖက်တာနဲ့ပတ်သက်ပြီးသတိပေးတဲ့ဆောင်းပါးတစ်ပုဒ်ကိုတရုတ်အစိုးရပိုင်းသတင်းစာကအကြေအသားဖော်ပြလိုက်ပါတယ်။အဲ့လိုဝင်ရောက်ဆွဲဖက်မှုလုပ်တာတွေကိုတရုတ်နိုင်ငံကပြင်းထန်တဲ့တံပြန်အရေးယူမှုတွေလှုံ့ဆော်လာနိုင်ပြီးဩစတြေးလျနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအကြီးအကျယ်ထိခိုက်လာစေနိုင်တယ်လို့ဆောင်းပါးထဲမှာသတိပေးရေးသားထားတာပါ။ဘေကျင်းမြို့မှာရှိတဲ့တရုတ်ရေတပ်သုတေသနဌာနကသုတေသီဇောင်းရီကရန်လိုတဲ့သဘောနဲ့ Global Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးထဲမှာအမေရိကန်နဲ့တပူးတရွဲလုပ်နေတာဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုအစိတ်တောက်ဖြစ်စေတယ်လို့အမေရိကန်တရုတ်နိုင်ငံအကြားဗျူဟာကျတဲ့ဆက်ဆံရေးကိုလည်းလှုပ်ခတ်စေတယ်လို့သုတေသီဇောင်းရီကသတိပေးရေးသားထားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘော်နီယိုကျွန်းနီးမှာခီးသည်50ဦးတင်ဆောင်လာခဲ့တဲ့ speed boat တစ်စီးတင်းလာနေကတိတ်မောက်သွားလို့အနည်းဆုံးလူ9ဦးသေဆုံးသွားတယ်လို့သက်ဆိုင်တာဝန်ရှိသူတွေကပြောပါတယ်။မြောက်ပိုင်းကလီမန်တန်ခရိုင်ကနေပြီးတော့ဒီခရန်တန်မြို့ကိုသွားနေစဉ်မှာအဲ့ဒီ August Shorts Express ဆိုတဲ့ speed boat တိတ်မောက်သွားခဲ့တာပါ။ speed boat ပေါ်မှာပလာတဲ့အစီရင်ရဆိုလို့ရှိရင်ကလေးငယ်9ဦးအပါအဝင်ခီးသည်48ဦးနဲ့ဝန်ထမ်း3ဦးလိုက်ပါသွားတယ်လို့အရာရှိတွေကပြောပါတယ်။ခီးသည်အစီရင်ထဲမှာလူမယ်ရွယ်ကလေးငယ်တွေရဲ့အစီရင်ကိုထည့်သွင်းဖော်ပြထားလိမ့်မရှိဘူးလို့အဲ့ဒီအရာရှိတွေကဆိုပါတယ်။ Direct from Washington The Voice
of America VOA ထိတန်းရောက်နိုင်ငံတကာသတင်းတွေကိုရှားဖောင်းနဲ့ကုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့Facebook ကနေအခုလိုနားဆင်နိုင်တယ်လို့ internet ဆက်မင်းနာဖြစ်တဲ့ bambis.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ဒီပြန်နဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းစောင်းမားတွေကိုထုတ်လွှင့်ပြပါတော့မယ်။ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အဖြစ်ကကမ္ဘာမှာအားအနည်းဆုံးနဲ့ကူညီမှုတွေအလွယ်ဆုံးကိစ္စရပ်ပဲလို့2018ခုနှစ်တစ်ကူဟောကြားချက်ထဲမှာပုပ်ရဟမင်းကြီးဖရန်စစ်စ်ကအဓိကထားပြီးတော့ထည့်သွင်းဟောကြားခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
2018ခုနှစ်တစ်ခုထိမ့်မှဗာတီကန်နန်တော်ရဲ့ယင်မြန်မာကျင်းပတဲ့ပုတ်ဟမ်းမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲမှာပိတ်သက်4000လောက်တက်ရောက်ခဲ့ကြပါတယ်ပုတ်ဟမ်းမင်းကြီးရဲ့2018ခုနှစ်တစ်အဖွင့်ဟောကြားချက်မှာအဓိကရွေးချယ်ပြီးတော့ဟောပြောတဲ့အကြောင်းအရာကတော့ကမ္ဘာတဝန်းကရွှေပြောင်းခြေချနေထိုင်သူတွေနဲ့ဒုက္ခသည်တွေရဲ့အကြောင်းပါပဲ
Desidero ancora una volta farmi voce
ညီညာနဲ့အနာဂတ်ကိုရနိုင်ဖို့ကြိုးစားတောင်းဆိုနေကြတဲ့ညီအကိုမောင်နှမတွေအတွက်သူတို့ရဲ့ကိုစားကျွန်ုပ်ထပ်ပြီးပြောဆိုပါရစေဒီလိုငြိမ်းချမ်းမှုဆိုတာကလူတိုင်းရဲ့ရပိုင်권တစ်ခုပါဒီငြိမ်းချမ်းမှုကိုရနိုင်ဖို့ခက်ခဲကြမ်းတမ်းပြီးအန္တရာယ်များတဲ့လမ်းကိုသူတို့တွေတော်တော်များများကဘဝနဲ့ရင်ပြီးဖြတ်တန်းလိုကြပါတယ်သူတို့ရဲ့နှလုံးသားထဲကငြိမ်းချမ်းမှုမျောလင့်ချက်ကိုမှေ့မိန်သွားအောင်ကျွန်ုပ်တို့မလုပ်သင့်ပါဘူးဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်သူတွေရဲ့အနာကငြိမ်းချမ်းဖို့ဆိုတာလူတိုင်းလူမှုအဖွဲ့အစည်းတိုင်းဖျားအကြောင်းတိုင်းကအသေးချာလှုပ်ဆောင်ပေးရမယ်အရေးကြီးတဲ့ကိစ္စပါအခုလိုနှစ်တစ်ခုအခါသမယမှာသူတို့တွေအတွက်အကူအညီအထောက်ပံ့နေပိုရရှိအောင်ကဘာကြီးကသူတို့တွေကိုလက်ခံကြိုဆိုအောင်လှုပ်ဆောင်ရေးခွန်အားတွေကိုဖျားသခင်ဖန်ဆင်းပေးသနာတော်မူပါ
ပိုရမင်းကြီးဖရန်စစ်ကဒုက္ခသည်တွေနဲ့ရွှေပြောင်းခြေချနေထိုင်သူတွေရဲ့အခက်အခဲတွေကိုပို့ပြီးတော့အကူအညီပေးကြဖို့ကမ္ဘာခေါင်းဆောင်တွေကိုတည်ကြားနိုင်အောင်တိုက်တွန်းတယ်လို့လည်းဟောကြားခဲ့ပါတယ်မကြခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုပုံဟမ်းမင်းကြီးကြောက်ခဲ့တဲ့ခီးစဉ်တွေအတွင်းမှာလဲမွတ်စလင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါသေးတယ်။လူတွေအမြောက်များထွက်ပြေးရတဲ့ဒုက္ခတွေမဖြစ်ရအောင်နိုင်ငံရေးပြဿနာတွေကိုအသေးချာဖြေရှင်းဖို့လဲပုံဟမ်းမင်းကြီးကတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ခရစ်မတ်စ်နေ့ဝတ်ပြုစုတောင်းပွဲမှာတုန်းကလဲသူ့ရဲ့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့ထည့်သွင်းဟောကြားခဲ့ပါသေးတယ
်။ Rivedo Gesù nei bambini che ho incontrato durante il mio ultimo viaggio in Myanmar and Bangladesh
မကြခင်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကျွန်ုပ်တို့ရောက်ခဲ့ပြီးအဲဒီမှာကလေးငယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ခြင်းမှာယေရှုသခင်ကိုကျွန်ုပ်တို့ကြိမ်ထပ်ပြီးဖူးခွင့်ရခဲ့ပါတယ်နိုင်ငံတကာအတိုင်းအဝိုင်းဟာဒီဒေသအတွင်းကလူနည်းစုအုပ်စုတွေကိုအကူအညီပေးတာတွေအကာအကွယ်ပေးတာတွေကိုရမှတ်ထားပဲအသေးအချာဆက်ပြီးပေးနေဖို့ကျွန်ုပ်မျှော်လင့်ချက်ထားခဲ့ပါတယ
်2018ခုနှစ်တစ်ကူးဆူတောင်းဝတ်ပြုပွဲအတွင်းပေါ်ဟမင်းကြီးဖရန်စစ်ရဲ့ဟောကြားချက်တွေထဲမှာတရားမဝင်လာရောက်နေထိုင်ကြမဲ့သူတွေအမေရိကန်ပြည်ထောင်စုကိုဝင်လို့မရအောင်မက္ကဆီကိုနယ်စပ်တကြောမှာဒတိုင်းခတ်ဖို့လုပ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုလည်းပေါ်ဟမင်းကြီးကထည့်သွင်းဝေဖန်ခဲ့ပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုနှစ်တစ်ဖြစ်တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံတိုးတက်ပြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးရရှိရေးနဲ့ပတ်သက်လို့တည်ငြိမ်သောအဖွဲ့အစည်းတွေကအကောင်းမြင်ဖို့တွန့်ဆုတ်နေကြပေမဲ့တစ်ဖက်မှာတော့အကောင့်ဘက်ကိုဥတီမယ်လို့မျှော်လင့်သူတွေလည်းရှိကြပါတယ်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံရေပြုပြင်ပြောင်းလဲရေးအတွက်အဓိကကြပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နီလန်အစ်စ်နဲ့လှုပ်ဆောင်ရမှာဖြစ်တယ်လို့တက်မတော်ဘက်ကသဘောထားပြောင်းလဲဖို့လဲလိုအပ်တယ်လို့တိုင်းသားအဖွဲ့အစည်းတွေကပြောပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလက်ရှိကျင့်သုံးနေတဲ့အပြစ်ခတ်ရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးမှငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးခွင့်ပြုမယ်ဆိုတဲ့အချက်ကိုဆက်ပြီးကျင့်သုံးနေအောင်မယ်ဆိုရင်တော့2018ခုနှစ်မှာလဲငြိမ်းချမ်းရေးအတွက်အလားအလာသိပ်ပြီးကောင်းမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုLos Angeles မြို့မှာနေထိုင်တဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကပြောပါရယ
်2018တော့ဒါနှစ်သစ်ဖြစ်တယ်ကျွန်တော်ထင်တာကတကယ်ငင်းချမ်းရေးရဖို့ဆိုရင်တော့ဤအစ်စ်နဲ့သွားမှရလိမ့်မယ်လို့ထင်တယ်တက်နဲ့ကင်အားလုံးပါဝင်နိုင်ဖို့ရန်အတွက်ဤအစ်စ်လုပ်ရမယ်အခုကသူတို့က NCA ကိုပဲအတိကထားပြီးတော့ NCA မထိုးရင်တော့ပါဝင်ဆွေးနွေးခွင့်မပြုဆိုတဲ့ဥစ္စာNow NCA ကလည်းအခုကပြဿနာတွေဖြစ်နေတယ်ထိုးထားတဲ့အဖွဲ့တော်က NCA ကိုသူတို့ကတိတ်ပြီးတော့အယုံမကြည်မရှိတော့ဘူးဖြစ်နေတယ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ကလည်း NCA ကိုလက်မခံဘူးတခြားနည်းနဲ့သွားမယ်လို့ပြောနေတော့အဲ့ဒီ NCA ကိုပဲအတိအကထားပြီးဂိုင်ပြီးတော့ငင်းချမ်းရေးဆွေးနွေးမယ်ဆိုရင်တော့တိတ်တော့ဟိုအလားအလာမကောင်းဘူးလို့ထင်တယ်နီလာအစ်စ်ဆိုတာကချွင်းချက်အနေနဲ့ထားပြီးတော့အလုံးပေါက်ပြီးနိုင်တဲ့နီလန်အစ်စ်ပေါ့အဲ့ဒီဟာလုပ်မယ်ဆိုရင်ကျွန်တော်ထင်တာငင်းချမ်းကြီးဆွေးနွေးဖို့ငင်းချမ်းကြီးရဖို့ပူပြီးနီးစပ်တယ်လို့ကျွန်တော်ထင်တယ
်အလားတူပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ကစ်ချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်းကလည်းပြည်တွင်းငင်းချမ်းကြီးရဖို့အတွက်အဓိကကတော့တက်မတော်အပေါ်မှာမူတည်တယ်လို့ပြောပါတယ
်အဓိကတော့တက်မတော်ရဲ့သဘောထားပဲဖြစ်ပါလိမ့်မယ်တက်မတော်ကလည်းဒီ2018ကနေပြီးတော့ဘလို့ဆက်ပြီးမှာပေါ့နော်အရင်တော့တင်မာတဲ့နိုင်ငံရေး policy ပဲ16လားတော့ဖြစ်နိုင်တဲ့တကယ်ကိုအကောင်လုံးစီစီလုံးလုံးနေနိုင်တဲ့ပြည်ထောင်စုပေါ်ဆောင်မလားဆိုတာတမန်တော်လည်းပဲထိုင်ပါတယ်ဆိုတော့ဒီ2018ကလုံခဲ့တဲ့အခု2019လို့ပဲစီရင်တင်မာမှုနဲ့ပဲချက်ကြောင်တာမဟုတ်ပဲနဲ့စာမျက်နှာအစ်စ်ပေါ့နော်ရင်းနိုင်မှုအတွက်ကျွန်တော်ကညှော်လင့်ပါတယ်
နတိကူအကျိုတရက်နဲ့နှစ်ဆန်းဇန်နဝါရီလ၁ရက်နေ့မှာပဲရှမ်းပြည်နယ်တီဘောနဲ့မိုင်းရှုမြို့ဘက်တွေမှာရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလခရစ်စမတ်ပွဲတော်ရာသီတုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA တအောင်းပလောင်တပ်ဖွဲ့ TNLA တို့နဲ့မြန်မာအစိုးရစစ်တပ်အကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့လို့ဒေသခံတွေထိမှန်သိဆုံးမှုရှိခဲ့ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံတဝန်းအပြစ်ခတ်ရဆဲနိုင်ဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်အစိုးရဘက်ကပြည်내အဆင့်နိုင်ငံတော်အဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြင်27ရာစုပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွေကျင်းပပြုလုပ်နေပေမဲ့တစ်ဖက်မှာတော့တိုင်းသားဒေသအထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တာကြောင့်တိုင်းသားတွေဘက်က2018မှာလည်းငြိမ်းချမ်းရေးရဖို့အတွက်သိပ်ပြီးမမျှော်လင့်ရကြတာပါ။ဒါပေမဲ့လည်း2019နှစ်ဟောင်းတုန်းကမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့အခုနှစ်သစ်2018ခုနှစ်မှာအကောင်းဆုံးလှုပ်ဆောင်ကြမယ်လို့မျှော်လင့်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့အခြေစိုက်မြန်မာအရေးလှစ်လာသုံးသက်သူဒေါက်တာတင့်ဆွေကရှုမြင်ပါတယ်။
ကျွန်တော်တို့ဗမာလူမျိုးတွေရဲ့ယူဆရာနှစ်တကူလို့နေမျိုးမှာတော့အပြုသဘောအကောင်းသဘောကိုမြင်ကြပါတယ်။ဒါလည်းပဲဗမာနိုင်ငံမှာနိုင်ငံရေးနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ဖွဲ့စည်းအားလုံးကလည်းအဲ့လို မြင်ကြရင်တော့လာမယ့်နှစ်မှာတော့2019ကအာနေဂျက်ဒီမလုံဆောင်နိုင်တာတွေကိုပို့ပြီးတော့ကောင်းအောင်လုံဆောင်နိုင်မယ်လို့ယူဆပါတယ်။သို့သော်လည်းပဲဟိုနိုင်ငံရေးဆိုတာကတော်တော်တော့ခက်တယ်။အဲဒီပြီးခဲ့တဲ့နှစ်မှာဖြစ်သွားတာတွေအားအလုံးဟာအကြောင်းပေါင်းစုံပြီးတော့မှတိုက်ဆိုင်ပြီးတော့မှတနည်းအားဖြင့်ကန်တရားပေါ့နော်နိုင်ငံရေးကန်တရားအားနည်းလို့ကျွန်တော်တို့ဖြစ်ခဲ့ကြတာဒါပေမဲ့ကျွန်တော်မြင်တာကတော့လာမယ့်နှစ်မှာဒီတဲ့ဒီပို့ပြီးတော့ကောင်းတဲ့လမ်းကြောင်းတွေကိုတက်ဆိုင်တဲ့ဖွဲ့စည်းကောင်းဆောင်တွေအားလုံးကကြိုးစားကြနိုင်လိမ့်မယ်လို့ကျွန်တော်တော့အကောင်းဆုံးပေါ်မြင်ထားပါတယ်ခင်ဗျ
ဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကျနေခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးအခေါ်အယူအဆပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှန်ကောင်းမွန်တိုးတက်မှာဖြစ်ကြောင်းလဲဒေါက်တာတင့်ဆွေကပြောပါရရှင
်။ရှားဖောင်ပြောတော့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့နေဆက်ကမြန်မာနိုင်ငံသားဒုက္ခသည်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေမျှော်မှန်းနေတယ်လို့သူတို့ရဲ့နှစ်တကူမျှော်လင့်ချက်တွေအရနေရပြောင်းချင်ကြပေမဲ့ထိုင်းနိုင်ငံမှာဆက်ပြီးတော့နေထိုင်သွားဖို့ဆုံးဖြတ်နေကြပါတယ်။အကြောင်းစုံကို VOE သတင်းတော့မအေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုပြီးမျှော်လင့်နေကြတဲ့မြန်မာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံထဲမှာစမ်းနေချီပြီးအလုပ်လုပ်ကြနေကြတဲ့မြန်မာတွေဟာနေရရင်းကိုပြန်လိုကြတာပါ။နှစ်တကူမျှော်လင့်ချက်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်စေချင်ကြသလိုသူတို့ဘဝတွေအတွက်လုံခြုံစိတ်ချတဲ့တေချာရေရာတဲ့အပြောင်းလဲတွေဝင်ငွေထုတ်ဝေမျှတဲ့လူနေမှုဘဝတွေအတွက်မျှော်လင့်နေကြတာပါ။မြန်မာနိုင်ငံထဲမှာအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့နေထိုင်ရအောင်မှဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမားတို့ကတော့ပြောပြပါတယ်။
ဒီနေ့သက်ကူမှာတော့ဘယ်လိုပုံမှာနေ့သက်ဆိုတော့အစအစအအကုန်လုံးပေါ့နော်ဒီမြန်မာနိုင်ငံမှာပြောင်းလဲစီနေတယ်ပေါ့နော်တကယ်လို့ပြောင်းလဲမယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံသားလည်းတော့ပြောင်းဖို့အစဉ်သက်ပါပဲမထွက်မလို့မမြနိုင်ဘူးဒီမှာကမြန်မာနိုင်ငံမှာကိုယ်စင်းလုံးလည်းတအားကြီးကြီးတယ်ဆိုတော့လေသူတို့ပေးတဲ့ဒီပတ်စံနဲ့ကတော့မလောက်နိုင်ဘူးလို့ထင်တယ်လေမာဒါကြောင့်မလို့လေဒီမှာပဲတနေ့ကိုဒီမှာ၃ရောက်ဆိုတော့တပေါင်းနီးတော့ကိုက်တယ်လေမာဒါတော့အဲ့လူတွေကအကုန်လုံးကဒီမှာပဲရှင်းနေဖို့တော့ဆက်သက်ထားကြတယ်မာဒီထိုင်းနိုင်ငံဒီ level ရရတော့ပြန်ကြမှာပေါ့နော်အမအဲ့လိုမျိုးအခုလောလောဆယ်ထိုင်းနိုင်ငံရဲ့ level မြရတော့ဒီမောလောပြန်မယ်လို့တော့မထင်ဘူးမှမြန်မာနိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့တကယ်ကောင်းမဲ့ထင်ပြီးတော့လူလည်းပြန်ကြတာမှာပိုလည်းရောက်တော့အချိန်လေးလည်းဒီတိုင်းပဲဆိုတော့ပြန်လာကြတဲ့လူကများတယ်လေမ
ထိုင်းနယ်ဆက်ဒုက္ခသည်စခန်းကုန်းကဒုက္ခသည်တွေကတော့အနည်းဆုံး10နှစ်ကနေ20ကျော်အထိနေထိုင်နေရပြီမဲ့နှစ်တကူမျှော်လင့်ချက်တွေအနေနဲ့အပြောင်းလဲတွေဖြစ်မလာသေးဘူးဆိုပြီးနေရမပြန်နိုင်ကြသေးဘူးလို့ဆိုပါတယ်သူတို့တွေအနေနဲ့ရင်းညာရင်ဘဝလုံခြုံရင်နေထိုင်ရက်တည်စားသောက်ဖို့အခွင့်အလမ်းတွေမရရှိပဲမြန်မာနိုင်ငံကိုပြန်ဖို့တော့မလွယ်ကူသေးဘူးဆိုပြီးဒုက္ခသည်တဦးကတော့ပြောပါတယ
်ဒုက္ခသည်တွေတွေ့တာဒုက္ခသည်တွေကတော့၃မျိုးရှိတယ်တချို့ကနိုင်ငံခြားသွားခြင်းနဲ့ဒီထိုင်းမှာလည်းမနေခြင်းဘူးတချို့ကထိုင်းမှာနေထိုင်းမှာပဲနေခြင်းတော့တယ်တရားဝင်ပေါ့နော်အလုံးလဲလောက်ကန်စားသောက်ပြီးရတဲ့ပုံစံမျိုးနဲ့သူတို့နေခြင်းတယ်တချို့ကကြတော့မြန်မာပြည်ထဲမှာပြန်နေခြင်းတယ်တချို့ဆိုမြန်မာပြည်ရဲ့ပြန်ပြန်နေဖို့တော့မှသူတို့ပြင်ဆင်လာတာရှိရတာဒါပေမဲ့အဆင်မပြေဘူးဆိုသူတို့သိတယ်လေပြန်ပြန်တက်လာကြတာပဲလက်ရှိတော့မဖြစ်နိုင်ဘူးထင်တယ်ဘာလို့လဲဆိုတော့တချို့နေရာတွေဆိုလဲစစ်ပွဲတွေကရှိနေတော့မယ်ဥပမာအဓိကဆိုရင်ပြင်ပြင်းနေဆိုလဲဒါတကယ်ငြိမ်းချမ်းသေးတာမဟုတ်ဘူးပြီးတော့နေထိုင်လောက်ကစားတောက်ဖို့လောက်ကခွင့်လန်းလဲမရှိဘူးကေဘီနယ်တွေကလူတွေလည်းများသွားပြီးထိုင်းကိုပဲပြန်တက်လာပြီးလှုပ်လှုပ်ကြတာတွေပဲများတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်အလုပ်လုပ်ကိုင်နေသူ၃သန်းထက်မနည်းရှိသလိုထိုင်းနယ်စပ်မှာလည်း UNHCR ကုလသမဂ္ဂရဲ့အသိမှတ်ပြုစခန်းနေမှာဒုက္ခသည်တသိန်းကျော်ခိုးလုံလျက်ရှိတာပါဒါအပြင်နယ်စပ်တစ်လျှောက်မှာလည်းရှမ်းနယ်ကရင်ဒုက္ခသည်တချို့ဟာပြည်တွင်းဒုက္ခသည်စခန်းနေမှာနေထိုင်နေရဆဲဖြစ်ပါတယ်ဒီအတွက်သူတို့တွေဟာနှစ်သစ်မှာတော့အပြောင်းလဲတွေရှိလာဖို့မျှော်လင့်နေကြပေမဲ့လာမယ့်2018ခုနှစ်အတွက်ကတော့သူတို့ရဲ့မျှော်မှန်းချက်တွေဖြစ်မလာနိုင်သေးဘူးဆိုပြီးယူဆနေကြပါတယ်ရှင်
မအေးမှပြောပြတော့တာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်အီရန်နိုင်ငံသားတွေကိုအကြမ်းဖက်သမားတွေဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အီရန်ပြည်သူတွေပေါ်စာနာထောက်ထားတဲ့အကြောင်းပြောပိုင်ခွင့်မရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်အီရန်အစိုးရရဲ့စီးပွားရေးမူဝါဒပေါ်ဆန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့အီရန်ပြည်သူတွေကိုသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပါတယ်အီရန်နိုင်ငံအတွင်းလမ်းမတွေပေါ်တက်ပြီးတော့ပြုလုပ်နေကြတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာတနင်္ဂနွေနေ့မှာ၄ရက်မြောက်ရှိလာခဲ့ပါပြီ။တချို့နေရာတွေမှာအကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ခဲ့ကြပါတယ်။စနေနေ့ညပိုင်းမှာတော့နိုင်ငံရဲ့အနောက်ပိုင်းဒူရူမြို့မှာလူတချို့တေဆုံးခဲ့ရတယ်လို့ဆိုပါတယ်။ VOA သတင်းတော့ဇလတိကာဟုတ်ကဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်။အီရန်နိုင်ငံရဲ့နေရာတော်တော်များများမှာဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာတနင်္ဂနွေနေ့မှာ၄ရက်မြောက်နေ့အဖြစ်ဆက်လက်ပြီးတော့ဆန္ဒပြနေကြပါတယ်။ကုန်စည်နှုန်းကြီးမြင့်မှုတွေစီးပွားရေးအခက်အခဲတွေကြောင့်နိုင်ငံရဲ့အရှိမြောက်ပိုင်းဒေသမှာစတင်ပြီးတော့ဖြစ်ပွားခဲ့တဲ့ဆန္ဒပြမှုဟာပြန့်နှံ့လာခဲ့ပြီးတော့ဘာသာရေးခေါင်းဆောင်တွေဦးစီးနေတဲ့အီရန်အစိုးရကိုအဆုံးသတ်ပေးဖို့တောင်းဆိုနေကြပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကနိုင်ငံသားတွေအနေနဲ့အစိုးရပေါ်ပြစ်တင်ဝေဖန်ပိုင်ခွင့်ရှိတယ်လို့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့အစိုးရအဖွဲ့ရဲ့အစည်းအဝေးအတွင်းပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာလူမှုမတိမငြိမ်ဖြစ်မှုတွေနဲ့အများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးတာတွေကိုတော့လက်တင်ခံနိုင်စရာမရှိဘူးလို့သမ္မတကပြောကြားခဲ့ပါတယ်
။ Mother Barbarian ke guruhi bekhan amwal umumi ro takhrib bokonand ya nazm ejtemai ro beham bezanand
အများပြည်သူဝိုင်းပစ္စည်းတွေကိုဖျက်ဆီးသူတွေအုပ်ချုပ်ရေးကိုမတည်ငြိမ်ဖြစ်အောင်ဒါမှမဟုတ်လူမှုအသိုင်းအဝိုင်းအကြအဓိကရုံးဖြစ်အောင်ဖန်တီးနေတဲ့အုပ်စုတွေကိုတော့အစိုးရအနေနဲ့ရောကျွန်တော်တို့ပြည်သူတွေကလုံးဝစိတ်ခံခွင့်လန့်မှာမဟုတ်ပါဘူ
းအီရန်နိုင်ငံမှာ2009ခုနှစ်ကသမ္မတရွေးကောက်ပွဲအငင်းပွားမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခုဒီချိန်ဟာပြည်သူတွေရဲ့မကျေနပ်မှုကိုပြသတဲ့အကြီးမားဆုံးဆန္ဒပြပွဲဖြစ်ပါတယ်ဆန္ဒပြသူတွေအချင်းချင်းအင်တာနက်ကတဆင့်အပြန်အလှန်ဆက်သွယ်စာပို့ရုပ်ပုံပို့ပေးနေတဲ့စနစ်တွေကိုအစိုးရကယာယီကန့်သက်ပိတ်ပင်ထားတယ်လို့ဆိုပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေကအီရန်ရဲ့ရန်သူတွေနဲ့ဆက်သွယ်ပတ်သက်မှုရှိနေတဲ့ဆန္ဒပြသမားတွေကိုခွဲခြားဖော်ထုတ်ထားပြီးဖြစ်ပြီးသူတို့လှုပ်ဆောင်စရာရှိတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အီရန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အီရန်ပြည်ထောင်စုဝန်ကြီးအဗ်ဒူလာဇာဟမနီဖာဇလီက
ဘောစုအစ်စ်ဖာဒါစ်ဖဇိုင်မဂျာဇီဟာမေရှာဟစ်ဘူဒင်خشونت ورزی را ترویج کردند آموزش
اینترنت کو تلوی اتون چا بی اجان ဖက်မှုတွေဖြစ်အောင်တွန်းပို့နေတာအဓိကယုံနေဖြစ်အောင်စနစ်တကျလက်ကျင့်ပေးနေတာလက်နဲ့အသုံးပြုနည်းတွေဖောက်ခွဲပစ္စည်းပြုလုပ်နည်းတွေတင် जा ပေးနေတာဆန္ဒပြသူတွေအနေနဲ့ရဲတွေကိုဘယ်လိုတိုက်ခိုက်ရမလဲအိမ်တွေဈေးဆိုင်တွေကိုဘယ်လိုမီးရှို့ရမလဲဆိုတာတွေကိုတင် जा ပေးနေတာတွေကိုကျွန်တော်တို့မြင်တွေ့ခဲ့ကြရပြီးပါပြီ
ပြည်ပမှာထွက်ပြေးတင်းရှောင်နေကြတဲ့အီရန်လူမျိုးတွေကလည်းသူတို့ရဲ့နိုင်ငံသားတွေကိုထောက်ခံမှုတွေပြသနေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းဆန္ဒပြသူတွေကိုချီးကျူးလိုက်ပြီးတော့နောက်ဆုံးမှာတော့အီရန်နိုင်ငံသားတွေဟာသူတို့ရဲ့ငွေတွေခိုးယူခံရပြီးအဲ့ဒီငွေတွေနဲ့ကျန်းဖက်ဝါဒကိုပံ့ပိုးပေးနေတယ်ဆိုတာသိကုန်ကြပြီလို့ Twitter လူမှုခွန်ရက်ပေါ်မှာရေးသားလိုက်ပါတယ်။ Trump အနေနဲ့အီရန်နိုင်ငံသားတွေပေါ်ဘာမှစာနာထောက်ထားတဲ့စကားပြောနေစရာမလိုပါဘူးလို့အီရန်သမ္မတရူဟာနီကပြောပါတယ်
။ آقایی که امروز در آمریکا میخواد با مردم ما همدردی بکنه یادش رفته که چند ماه پیش
دیگه ایران نگنگا بیدوری با توتا سناره سگا پیولا نیره امریکان نگنگا لوها لونگه ده لاننگه دونگا به ایران نگنگا داری و جنفه دماری لو پیوگه را و زمینی با بی
دمارا دونه ترامپ ها ایران نگنگا یه نیوکلیا سیسین یدن زیه دوه ایران نه امریکان اپاوین نگنگا باون چاو نگنگا لما یه توگه جاره زبادو نیمو با بیمین تنن پیدن ویبندو دوله پی باره
2018ခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစင်ကောချက်တွေအကဲဆန်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဝင်ရောက်ဆွေးနွေးလို့တဲ့တောသားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်ရိုက်လိုင်းအစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သက်ဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923955လေးဖြစ်ပြီး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေ
။ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကျောရောင်းနောက်ခံရွှေရှိမှအဲ့ရွှေနဲ့ညီညာတဲ့ငွေဆက်ကိုထုတ်ရမှာဘူးကန်းနဲ့
ဟ
ုတ်ကဲ့ money circulation ကိုတိတ်ချုပ်တဲ့တော့အနေနဲ့ဥပဒေပိုင်းကအ
များကြီးဒါကတော့စီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်တဲ့ခါမှာနားဆင်ကြမှာပါအဲ့ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒုက္ခသည်စီးဆင်းမှုကိုလက်နက်အဖြစ်အသုံးချနိုင်တဲ့ NDS ဆိုတဲ့ကောင်စင်နဲ့ရောဘတ်တမ်ပလာရေးသားထားတဲ့ဆောင်းပါးကို Nikki Asian Review ကထုတ်နှုတ်ပြီးမူရင်းအပေါ်မူရင်းအသုံးတိုင်းတင်ပြလိုပါတယ်။ဒုက္ခသည်တွေသိမ့်ချပြုတ်သိမ့်နေတဲ့ဘင်္ဂလားဒေ့ရှ်ကုတ္တပလောင်စခန်းမှာနိုင်ငံတကာစာနာမှုအထောက်ပံ့ရေးအဖွဲ့အစည်းအများစုရဲ့ဆိုင်းဘုတ်တွေလည်းမှုလို့ပေါက်နေတာတွေ့ရပါတယ်။ဒါပေမဲ့အေယာမဝန်ထုတ်ဝန်မိုးကြီးကိုအတိအကျထမ်းနေရသူတွေကတော့ဒေသခံတွေနဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေဖြစ်ပါတယ်။နဂိုအမဆင်းရဲနံပါတ်ရဲ့ဘင်္ဂလားဒေ့ရှ်ဟာကယ်ဆယ်ရေးနဲ့လုံခြုံရေးမပြတ်တောက်စေဖို့ဒီနေ့ကိုဒေါ်လာ100,000,000လောက်သုံးနေရတာပါ။တခါဒီဒုက္ခသည်တွေရောက်ကုန်စည်နှုန်တွေတက်အလုတ်ကင်တွေပုံမှုဆားပါလာနေပါတယ်။ဒုက္ခသည်တွေဟာပုံမှန်လုခတဲ့ဆော့ယူပြီးအလုတ်ဝင်လုံနေရတာပါ။ဒုက္ခသည်တွေထမင်းချက်ဖို့ထင်းခုတ်လို့တဘာဝပတ်ဝန်းကျင်ပျက်စီးစေပါတယ်။မြန်မာနိုင်ငံနဲ့နိုင်ဂျင်းထိစပ်နေတဲ့ Cox's Bazar ဟာဆင်းရဲနံပါတ်ပြီးမူရစင်းနဲ့လူမှန်ကူမှုထူပြောတဲ့ခရိုင်တစ်ခုဖြစ်ပါတယ်။ဒီအခြေအနေမျိုးမှာရဇဝကနေနဲ့အဆက်အသွယ်ရှိတဲ့ဒေတာအနာပိုင်းတချို့ကကြီးပွားနေကြပါတယ်။တစ်ဖက်မှာတော့ဒုက္ခသည်တွေရုတ်တရက်ဝင်လာခြင်းစစ်တပ်တွေစခန်းချနိုင်ဖို့အတွက်ကြောင်းတွေကိုပိတ်လိုက်ရတာလည်းရှိပါတယ်။ကယ်ဆယ်ရေးကားတွေကြောင့်လမ်းတွေပိတ်ဆို့နေပြီးနာမကျန်းတဲ့ဒုက္ခသည်တွေကြောင့်စီးရင်တွေမှာလည်းကတင်မဆက်တော့ပါဘူး။ဒုက္ခသည်တွေကြောင့်ဒေတာခံတွေဟာစစ်စေးဂိတ်တိုင်းလိုလိုမှာမှတ်ပုံတင်ထုတ်ပြပြီးသွားနေရပါတယ်။ဒီလိုအခြေအနေကြောင့်ငကူကားမှဒုက္ခသည်တွေနဲ့သိပ်မထူးတဲ့ဒေသခံတွေအတွက်လည်းအစီအမပြေမှုတွေထပ်ပိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်အပေါ်မြန်မာစစ်တပ်ကအမြင်မကြည်သလိုဒေါန်ဆန်းစုကြည်တို့မှသိပ်ပြီးဟဲဟဲပဲပဲမရှိလာတော့ပါဘူး။မြန်မာဟာရိုဟင်ဂျာတွေကိုမောင်းထုတ်ခတ်ပြီးတဲ့နောက်ပြန်လည်လက်ခံဖို့နှိမ့်နှံ့ချီပြီးအချိန်ဆွဲထားနိုင်ပါတယ်။ခန့်တဲ့ကရိုဟင်ဂျာတွေကိုအစွန်းရောက်ဖြစ်လာမဲ့သူတွေလို့ပြောရတာမမျှတလှပေမဲ့ဒါလို့အများအပြားပြောင်းရွှေ့လာကြခြင်းဟာမတည်မြဲမှုကိုဖြစ်စေပါတယ်။ဒီဒါဟာ ISD ချေကုစခန်းဖြစ်လာနိုင်တဲ့ဆိုရဲဆိုရင်ချက်ဟာသိအခြေမြင့်မရှိလှဘူးဆိုပေမဲ့ကက်ရှမီးယားနဲ့ပါလက်စတိုင်းတို့မှာလို့အကြမ်းဖက်ဖို့နှိုးဆွပေးတဲ့နေရာတွေဖြစ်လာနိုင်ပါတယ်။ဒုက္ခသည်တွေထဲမှာဆက်စစ်နေအောက်တွေကအများအပြားရှိနေပြီးသူတို့ဟာပြိပခါနဲ့ရာဇဝမှုအတွက်အဆုံးတက်လာနိုင်ပါတယ်။ဒီလိုအခြေမျိုးမှာငခုကလေးကပြိပခါရင်းကြုံတွေ့နေရတဲ့စစ်တကောင်းဒေသခံဗုဒ္ဓဘာသာဝင်လူနည်းစုအနေနဲ့လည်းဒီဒုက္ခသည်တွေဟာသူတို့နေမျိုးကိုလူယူသိမ်းပိုက်ပြီးသူတို့ URI ကိုတိုက်ခိုက်လာလိမ့်မလားဆိုတာပူဆွင့်ရဖြစ်လာနေပါတယ်။တကယ်တော့ကမ္ဘာတစ်လွှားမှာနိုင်ငံအများအပြားတို့ဟာဒုက္ခသည်တွေကိုနေဆက်ကမောင်းထုတ်ပြီးအိန္ဒိယနိုင်ငံတွေကိုချိန်ရောက်တာဒေသရင်းမှာမတည်မငြိမ်ဖြစ်အောင်ဖန်တီးတာစသဖြင့်လက်နက်သဘွဲအသုံးပြုနေရတာရှိပါတယ်။သို့သော်လည်းဒီလောက်ရအတွက်ဘယ်နိုင်ငံတကာဥပဒေကားမှသူတို့ကိုအရေးယူတာမတွေ့ရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံအဖွဲ့ကတော့ဒီပြဿနာနဲ့အကြာကြီးရင်ဆိုင်လာရရင်သူတို့နိုင်ငံတွင်းကဒုက္ခသည်ပြဿနာပါထပ်မံပေါ်ပေါက်လာနိုင်တယ်လို့យေသားထားပါခင်ဗျာ။ရိုဟင်ဂျာပြဿနာမှာအိန္ဒိယနဲ့တရုတ်မဟာဗျူဟာချမှတ်ရေးဂျိုဘန်ဆိုတဲ့ကောင်စီနဲ့ဘာဆာလီမိုဟတ်တီရဲ့ဆောင်းပါးကိုတော့ outlookindia.com မှာဖတ်ရပါတယ်။ရိုဟင်ဂျာပြဿနာကြီးထွားလာတော့ဒေသတွင်းအင်အားကြီးနိုင်ငံတွေအနေနဲ့ဒီပြဿနာကိုထိန်းချုပ်အဖြစ်ရှာတဲ့နေရာမှာစီရန်ကပါဝင်နိုင်ဖို့အပြိုင်ဆိုင်လုပ်လာနေကြပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံလုံးဟာဒီလိုအပြိုင်ဆိုင်ကြိုးစားတဲ့နေရာမှာဆန္ဒမှုအထောက်ပံ့ပေးပြီးတော့ဖြစ်စေပြဿနာဖြစ်ရှင်းမဟာဗျူဟာမှာကူညီပြီးတော့ဖြစ်စေမြန်မာကိုချင်းကပ်သိမ်းသွင်းဖို့လည်းကြိုးပမ်းနေကြပါတယ်။ဒါပေမဲ့အခြေခံအကြောင်းတရားတွေကိုဖြစ်ရှင်းနိုင်ခြင်းမရှိကြပါဘူး။ဒီဒုက္ခသည်တွေကိုညင်ညင်ညံ့ပြန်လည်လက်ခံနိုင်မဲ့အခြေအနေမြန်မာနိုင်ငံမှာရှိပါရဲ့လား။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကိုရင်ဆိုင်နေရတဲ့နှစ်နိုင်ငံဆက်ဆံရေးတခါနိုင်ငံတကာနဲ့ဆက်ဆံရေးမှာရောဒီတရုတ်နဲ့အိန္ဒိယတို့ဘယ်လောက်ထိလွှမ်းမိုးမှုရှိနိုင်မှာလဲ။ကြည့်ရတာကတော့မြန်မာနိုင်ငံအနေနဲ့ ဒီဒုက္ခတွေပြန်လာရေးကိုလက်သက်ခံနိုင်တဲ့အခြေအနေဖြစ်လာအောင်လုပ်ပေးနိုင်တဲ့အလားအလာမတွေ့ရပါဘူးဆိုရေးသားထားပါခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါ်လာတာတန်ကစီစဉ်တင်ဆက်ပေးနေတာပါ
ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှင်းများသိက c r a s h e r crasher က c r a s h crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံးရဲ့လုံကောက်အဒီဘေကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းကြီးကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers စာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုตั้วจี้တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American Indian သုံး English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပြပါတော့မယ်စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာပုဂ္ဂလိကဗန်ဒီအနေနဲ့လာမယ့် January လနောက်ဆုံးထားပြီးတော့ငွေစင်းရှင်းတန်းတင်ပြဖို့ဘ ഹു ဘဏ်က6လအချိန်ပေးခဲ့ပေမယ့်အဲ့ဒီတတ်မှတ်ချက်ဟာအလွန်တူတောင်းတဲ့အကြောင်းပုဂ္ဂလိကဘဏ်ဒီဘက်ကပြောဆိုမှုတွေထွက်လာပြီးတဲ့နောက်တတ်မှတ်ချက်ကို3နှစ်အထိဘ ഹു ဘဏ်ကတိုးပြလိုက်ပါတယ်ဒါဟာလက်ရှိအစိုးရအနေနဲ့မြန်မာနိုင်ငံဘဏ်လုပ်ငန်းကိုပြုပြင်ပြောင်းလဲဖို့စတင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမယ့်ချင်းငွေတွေများနေတာကြောင့်ပုဂ္ဂလိကဘဏ်ဒီဘက်ကစင်းရှင်းတန်းတင်ပြဖို့အခက်အခဲတွေရှိနေတာပါပြည်သူ့လွတ်တော်ငွေစင်းကော်မတီဝင်ဟောင်းဒေါ်တင်ရွယ်ဦးကတော့ပုဂ္ဂလိကဘဏ်ဒီဟာပြပလုပ်ငန်းရှင်တွေကိုအလွန်ကျွံငွေချေးမှုတွေရှိနေတဲ့အတွက်ရုတ်တရက်စီးရင်ပြဖို့အခက်အခဲရှိနေတာလို့ပြောပါတယ်ဒေါ်တင်ရွယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းနိုင်ကစီးပွားရေးကဏ္ဍအပိုင်း1ဖြစ်တင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
ပုဂ္ဂလိကဘဏ်ဒီအနေနဲ့သူတို့ရဲ့ငွေစင်းရှင်းတန်းတွေကို6လအတွင်းတင်ပြကြဖို့ဆိုပြီးတော့ဒီ NLD အစိုးရတောင်းဆိုထားတာအစောပိုင်းမှာရှိခဲ့တယ်ပေါ့နော်ဒါပေမဲ့ပုဂ္ဂလိကဘဏ်ဒီဘက်က complaint ပြန်လုပ်တာအချိန်ကတိတ်နေတယ်ပေါ့သူတို့ဘက်ကအဆင်မပြေနိုင်ဘူးဆိုပြီးတော့ complaint ပြန်လုပ်တော့ဘ ഹു ဘဏ်ကနေပြီးတော့အဲ့ဒါဆိုရင်6လအစားသူက3နှစ်ပြောင်းပြီးတော့အချိန်တိုးပေးမယ်ဆိုပြီးသူတို့ဆုံးဖြတ်ချက်ချလိုက်ပါတယ်ဆရာမဟုတ်ကဲ
့အဲ့ဒါကမှမအစားရ minimum reserve ratio ဆိုတာဘာမှထားတာရှိတယ်လေအဲ့ထားတဲ့တူနှုံးကိုဘိုးဘဘန်ကဆော့လိုက်ပြီဆိုရှင်ဘိုးဘန်ကနေပြီးအပြင်မှာလက်ပတ်တဲ့ပစာညားသွားမယ်လက်ညားသွားတဲ့ခါကျအဲ့ပုံမှာဒီပြောတခါပုဂ္ဂိကဖန်နေလောရတာ哦ဘိုးဘန်အဲ့အနေနဲ့ပဲထိန်းချုပ်ထားရဥစ္စာအဲ့ကြားရမှာ ဒီပတ်စားပန်းရဆက်ကလေးစင်းကိုသူထိကျုပ်ရှင်လို့ဒီလိုဘာလို့လုပ်လဲသေးသေးသိကျွန်တော်အဲ့လိုတောင်းလိုက်တယ်ဆိုတာကကြတော့ဒီနေ့ကတိတ်ောက်တော့ဖြစ်ကြမှာပေါ့ minimal reserve ratio ဆိုတာဘာသူကထားထားတယ်ထားပြီးတော့ကျန်တဲ့ငွေကိုမှတံတော် money circulation ကိုလှည့်တာ哦အဲ့ပုံမှာဒီတော့သူ့ရဲ့ minimal ဘိုးပိုင်းရဲ့ minimal reserve ratio ဒီထားထားတဲ့ပတ်စံနည်းလေအပြုံးထားတဲ့ပတ်စံများရင်ပုဂ္ဂိကပိုင်းကအဲ့ပတ်စံနည်းနဲ့ပို့ပြီးတော့များများပို့ထပ်ထားလို့ရတာပေါ့ဆိုတော့ minimal reserve ratio ကိုများများထားပြီးတော့ဒီမှာ money circulation နည်းနေလို့ဆိုရင်လေဒီငွေဖောင်းပေါ့မှုဖြစ်တာ哦အဲ့တော့သူထိချုပ်ရှင်တော့
ဟုတ်ကဲ့
ဟိုမှာထိချုပ်ထားတာအဲ့ဒါလည်းထိချုပ်ထားတာလေ
ဟုတ်ကဲ့ဆရာမတို့ကအခုပြောနေတာဆရာမဒီလိုတို့ကအခုဟို NLD အစိုးရတက်လာပြီးတော့ဆရာမလည်းတည်မှာပါဆရာမလည်းလွတ်တော်ထဲမှာတာဝန်ထမ်းဆောင်ခဲ့ရတယ်ဆိုတော့ဒီလိုပါတို့ကအခုက NLD အစိုးရတက်လာပြီးတဲ့နောက်မှာဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့တို့ဒါ banking sector reform လုပ်မယ်ပေါ့နော်ဆိုပြီးတော့တို့ကြွေးကြော်ထားတာရှိတယ်အဲ့ဒါကိုတို့ account ထဲပေါ်တဲ့အနေနဲ့ပုဂ္ဂလိကဘဏ်အနေနဲ့တို့ငွေစင်းစင်းနဲ့နေပေးပါပေါ့နော်အဲ့ဒါမှသူတို့ဘာရှိလဲဘလောက်ရှိလဲဆိုတာသူတို့သိလို့ရအောင် reform လုပ်လို့ရအောင်ဆိုပြီးတော့သူတို့ကခြေလမ်းပြင်ပုံကြပါတယ်အဲ့ဒီမှာပုဂ္ဂလိကဘဏ်တွေကလည်းသူတို့ဘက်က backlog တွေကများနေတော့သူတို့စည်ရင်းရှင်းဖို့အတွက်ကအချိန်ကသူတို့ပေးထားတဲ့အချိန်အရန်နေတဲ့အခါကျတော့မဖြစ်နိုင်ဘူးဆိုပြီးပြန်ပြီးတော့ဟိုသူတို့ overdraft လုပ်နေတာများနေတယ်ပြောတယ်ပုဂ္ဂလိကဘဏ်တွေဘက်ကလေ
ဟုတ်တယ်ဘာလို့ဆိုသူတို့ဟို time reserve fund တွေ short ထားပဲပတ်စံနေပို့ပြီးချိနေတာအဘိုးကအဲ့ဘိုးအဒီမင်နရယ်ဇာရီရှိုးကိုထိချုပ်ထားမှာအဲ့ဒါထိချုပ်ထားမှာဆိုရင်အဲ့ဒီဆက်ကလေးရှင်းကိုသထိချုပ်ပြီးသားဖြစ်တယ်လေအဲ့ဒါကြောင့်မလို့ပရင်းနီမန်နီလို့တော့လေဟိုဘန်းနေပြီးအဲ့စနစ်တွေစရသတ်မှတ်ထားပြီးသားဖြစ်တယ်ဆိုတာတချို့ကျအစိုးရအမခံနဲ့ထားထားရမယ်ဆိုပြီးတော့ဟိုဘန်းသူ့အတူထားထားတာရှိတယ်ရှိတော့ partially ပေါ့လေအဲ့လို partially ထားထားပြီးတော့မှကျန်တဲ့ဟာမင်းဆက်ကလေးရှင်းသူထိချုပ်တာနောက်ပြော်လေအဲ့ငွေဆက်ကူဆိုလို့ရှင်လေသူကတတ်ထားတာရှိတယ်မလားအများဆုံးဘယ်လောက်ထိထုတ်မယ်ဆိုတော့ minimal reserve ratio နဲ့ဝယ်ဆက်ကိုကန့်သတ်ထားတာနဲ့နောက်မှ core reserve နောက်မှကျောတော့နောက်ခံရွှေရှိမှအဲ့ရွှေနဲ့ညှိနှားတဲ့ငွေဆက်ကိုထုတ်ရမှာဘူးကောင်းလေဟု
တ်ကဲ
့အဲ့ money circulation ကိုသူထိထုတ်တဲ့သောအနေနဲ့ဥပဒေပိုင်းတွေကအများကြီးရှိရဆိုတာခုန minimal reserve ratio သူထိထုတ်ထားတဲ့ခဲနေပြီးတော့ချန်ထားတဲ့နဲ့ပတ်စံတွေအများကြီးရှိလို့အဲ့လိုဖြစ်ပေါ်လာသူတို့ပတ်စံကြီးထားတာပေါ်မှာဆိုတော့သူတို့စင်းရလဲဒီဟို transparency မဖြစ်ဘူးပေါ့မပြနိုင်ဘူးပေါ့ဥပဒေပိုင်းတွေကလည်းသူချိတဲ့ပတ်စံတွေပြန်မရသေးတာတွေလည်းအများကြီးရှိသေးတာပုံလိုက်ရပါမှလဲအဲ့ဒီတိုင်းမလိုက်နာလို့အမှန်မှပြန်တော့ကိုယ်ချင်းတောင်းနေသောဖြစ်သွားတာလေ
ဆရာမလည်းကြားမှာပေါ့တချို့ပြောနေကြတာအပြင်မှာဒီပုဂ္ဂလိကဘဏ်တွေဟာဟိုစပြီးတော့သူတို့တရေတဲကလေးကသူတို့ယူသမှုမရှိဘူးပေါ့နော်ငွေမရနေငွေပြူဖြစ်ဖို့အတွက်တချို့ကအကြံစီနဲ့ဘဏ်ထောင်ကြရဲဆိုတော့ဟိုကောလာဟာလာတည်တင်းနေလဲကျွန်တော်တို့ကြားရတာဟိုဆိုတော့ဒီဘဏ်တွေမှာလက်ပတ်နေတဲ့ငွေဟာကျွန်တော်တို့မြန်မာနိုင်ငံစီးပွားရေးလက်ပတ်မှုမှာဘလောက်ထိများအရေးပါတဲ့အခက်အခဲများရှိနေပြီလဲသူတို့ဟာ
အဲ့ဒါတော့အမီးပါထားမှာရှိရောဆိုတချို့ဘဏ်တွေကအဲ့လိုကြားရတာပေါ့နမနီလောင်ကြီးလုပ်ကြတယ်နောက်တစ်ခုကလည်းအခုဘဏ်တွေကအရင်တော့ဆိုရင်ငွေချေအရင်ခက်ခက်ခက်ချေရတာအခုကျတော့သူကဟိုအဆောက်အဦလေးပါမှပတ်စံချေရလေဟိုမြေခွက်ဆိုတိုင်းမရှိဘူးလေအဲ့လူတွေကအဖြစ်အခု steel structure နဲ့အဆောက်အဦပဲချက်ဆောက်ဆောက်ပြီးအဲ့ဒါနဲ့ချေတာအဲ့ဥပမာသူ့ရဲ့မြေခွက်က350တန်းနဲ့ဆိုတာဆိုအဲ့ဘဏ်ကနေတော့350ချေတယ်အဲ့ခါကျဘာမှန်းနေကြရပါညာလေးဦးလာကြည့်အဲ့ကျော်350တန်းပါလေဆိုဇွတ်လို့ပြောအဲ့လိုပတ်စံချီတော့လူတွေလည်းထပ်ပတ်စံပူဖောင်းပေါ့ကွာပေါ့အခုအဲ့လိုချီရဘာလို့ဆိုတော့တကယ်ကြချီလို့ရှိရင်ငွေသူ့ရဲ့ဒီမြေခွက်က350တန်း50သုံးဖို့တဘုံဘုံပတ်စံချီရမှာလေအဲ့တော့ဒီပုံလေးပိုင်းပစ္စည်းလေးရှိတယ်ထောက်ထားတယ်လည်းထက်တောင်းပြီးတဲ့ခါကျမှဒါတောင်မှသုံးဖို့တဘုံချီရအခုကတော့350တန်းနဲ့မြေကိုသူက350လို့350ချီရတကယ်350ရောင်ဘယ်လိုလုပ်မလဲလုပ်တဲ့လုပ်ကြီးကว่าซาอุบามีปามีแบบกูชอบหลุดตาบ่หลุดแล้วประสาทชี้อ่ะชี้อ่ะหลุดอ่ะ
กูเลชิบันนี่ไอ้อนิถาโกจี้พี่รอดิอันดีอโซยานี่พี่รออคูชามัดพี่รออุติตวานี่ได้ซีบอยพอลิซีหาพอลิซีอ่ะโหบาริมะดิโหอ่ะป้อကောင်းကျိုးဆိုးကျိုးတွေရှိတယ်လို့ဆရာမမြင်မိလဲဆိုလို့ကျွန်တော်အခုလိုမျိုး banking sector reform လို့တို့ဒီ inflation ကိုထိန်းနိုင်မှုတို့တစ်ဖက်မှာစူးစမ်းနေရပါလဲကျွန်တော်တို့ကြားရတော့ဒီဆရာမသူသွားနေတဲ့စီးပွားရေး policy banking sector တခုပဲကျွန်တော်တို့ကြည့်မယ်ဆိုရင်သူ့ရဲ့အားနည်းချက်အားသာချက်ကဘာရှိလဲဆရာမအခု
လောလောဆယ်ရကြတော့သူ့ရဲ့စနစ်တိုင်းသူတို့လုံနေတော့ဟုတ်တယ်နောက်တစ်ခုကအခုဘာမှအခုကောင်းမီထပ်ဖို့လည်းတူဆိုးသိန်းတို့ဥဆက်အောင်တို့ကတော့ပါတဲ့လူတွေဆိုတော့သူတို့ကအဲစီးပွားရေးနဲ့ပတ်သက်တော့ထိထိဝင်နေပေါ့နော်ဆုံးဝမိကြီးနိုင်တဲ့ဆရာကြီးပါတယ်ဆိုတော့သူတို့လုပ်တဲ့စနစ်ကတော့အကောင်းပါတယ်ဒါပေမဲ့လောလောဆယ်ပြင်းပြင်းထန်တဲ့ဟာတော့ဒီကံထိချုပ်နိုင်ဖို့
ဒါဆိုလို့ရှိရင်တော့ဆိုလိုချင်တာကဒီဥစ္စာကိုဆရာမပြောသလိုဒီအချက်၃ချက်နဲ့ကိုက်ညီပြီးတော့ဟောပေါ့နော်နိုင်ငံတကာစတန်ဒတ်မီလာအောင်နိုင်ငံတကာစံချိန်မီလာအောင်တကယ်ကိုတိတိကျကျ မမကန်ကန်လေးလုံနိုင်မှုအတွက်ကတော့ဆရာမအချိန်ကာလတော်တော်ယူရအောင်မယ်ဆိုတဲ့သဘောလားမသိဘူးနော်
အဲ့တော့အဓိကကျဘူဟိုပါအဓိကတော့ငါသစင်းစစ်ကနေထုတ်အောင်ပါလေခုနကကျွန်တော်ပြောစုပေါင်းမတ်တီငွေရင်းနေလို့လောက်အောင်လို့အချို့ကဘယ်လောက်ပဲထားရမလဲဆိုတော့ဆိုအတိအကျစင်းစစ်ကတော့မလိုက်နိုင်ပါလုံးမယ်ဆိုတော့နောက်ခုရပန်ပွင့်နေရှိရမလားခုနကပစ္စည်းထားပြီးတော့ပြန်ဆက်တာတွေပြက်ကွက်မှုတွေရှိရမလားလူတွေကဟုတ
်ကဲ့
ခုနကပတ်စံပိုးချိလိုက်တယ်လေအဲ့ပြက်ကွက်မှုတွေဘယ်လောက်ရှိတယ်ဆိုတော့လိုက်ပြီးသူကလိုက်တော့ကြီးကျက်နိုင်တယ်ဒါပေမဲ့အခုသူစင်းတောင်းလိုက်တဲ့ဂျာရီဟန်ကအခုဆိုဝေးဘယ်လောက်ရှိတယ်ဘယ်လောက်ပြန်ပြီးပြက်ကွက်နေရဆိုတာကြီးဥပ္ပတ်ကျမှတ်နိုင်တော့ပေါ့စဉ်းတောင်းလိုက်ဆိုအရင်တော့ရက်ပေါင်း90ဆိုတတ်မှတ်ထားတာရှိတယ်ရက်ပေါင်း90တုန်းကပြန်ရအောင်လို့ဘယ်လိုလုပ်မလဲဆိုတော့ဆက်ဆက်ဆန်းကပြန်ပြီးတင်လို့ရရက်ပေါင်း90နဲ့အရင်တော့အဲ့လိုကာလတတ်မှတ်ထားပြရရှိတယ်ရှင်းငွေပြန်မရဆိုသူလည်းအကောင့်ခံနိုင်တယ်ဘူးကြီးကပါဟုတ်တယ်မလား
အများ
ကြီးရှိထားတော့အဲ90အတွင်းမှာတတ်မှတ်တဲ့ပမာဏငွေ Remuneration Reserve ရှိပြန်ရောက်နိုင်တာပိုချီလက်ရှိဒါပေမဲ့ရက်ပေါင်း90စောင့်ရက်ပေါင်း90တင်ပြန်ဝင်တယ်ဆိုလို့ရှိရင်တော့အဲ့ central bank ကိုတင်ပြရမယ်ဆိုပြီးအဲ့စနစ်တွေလောက်ထားတာရှိတယ်။အဲ့စနစ်တိုင်းလုပ်ဖို့သူကနေ control လုပ်တာပဲ
။စီဝါရေးကဏ္ဍကိုကြားခဲ့ကြတာပါ။ဒုတိယပိုင်းကိုရှေ့တစ်ပတ်မှာဆက်လက်တင်ပြပေးပါမယ်။အခုတော့သုတဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ကိုအောင်တင်ဆက်ထားတာဖြစ်ပါတယ်။
မရထရန်ဘာဝင် Republican လွတ်တော်မှတ်တွေထိကျုပ်ထားတဲ့ Congress လွတ်တော်ကနေလာမယ့်နှစ်ကစလို့အားနည်းချက်တွေနဲ့ပြည့်နေနေတဲ့လူဝင်မှုကြီးကြပ်ရေးဥပဒေစနစ်ကိုပြောင်းလဲပစ်ဖို့ဆရာထက်တန်နေကြပါတယ်။မက္ကဆီကိုနဲ့ American ပြည်အောင်စုနယ်စပ်မှာတတိုင်းကာယံမှုကိစ္စလဲအကောင့်တွေဖော်မဲလို့ရွေးကောက်ပွဲကာလအတွင်းကသမရထရန်ကအခိုင်အမာကတိပေးထားတာပါ။အခုလိုတတိုင်းကာယံမှုအပါအဝင်တခြားအရေးကြီးတဲ့ရွေးကောက်ပွဲကတိကိုတွေကိုအကောင့်တွေဖော်ရမှာသမရအနေနဲ့ဘလို့စိန်ခေါ်မှုတွေရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ
။ Mr. Speaker, the President of the United States.
တောင်ပိုင်းနယ်စပ်လူမျိုးရင်းနဲ့ပတ်သက်ပြီးအခိုင်အမာဆောင်ရွက်ဖို့တာဝန်စတင်ထမ်းဆောင်ခြင်းကလေးကသမ္မတဒေါ်နယ်ထရန့်မှာကွန်ဂရက်လွှတ်တော်ကိုအခုလိုပြောကြားထားပါတယ
်။ We will soon begin the construction of a great, great wall.
တိမကြခင်မှာပဲတိုင်းကြီးကိုစတင်ဆောက်လုပ်ပါမယ်။
Republican တွေကြီးစိုးထားတဲ့အောက်လွှတ်တော်မှာလဲမက္ကဆီကိုနယ်စပ်ကလက်ရှိတိစောက်ထားပြီးသားတိုင်းကိုပြန်လည်မွမ်းမံပြင်ဆင်ဖို့နဲ့နယ်စပ်လုံခြုံရေးကင်းလက်တပ်ဖွဲ့နောက်လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေထပ်မံငှားရနိုင်ဖို့အတွက် 1.6 ဘီလီယံအသုံးစရိတ်ချပေးဖို့နှစ်ကြိမ်မဲခွဲဆုံးဖြတ်ခဲ့ရပါတယ်။ဒါပေမဲ့လဲကျန်းမာရေးနဲ့အခွန်စနစ်ပြောင်းလဲရေးကွန်ဂရက်လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ရပြီးအထက်လွှတ်တော်မှာလဲ Republican တွေကဒီမိုကရက်တွေအပေါ်နှာတပြားသာအနေငယ်အသာစီးရထားတာကြောင့်နေဆက်တိုင်းကာယံမှုကိစ္စသမ္မတ Trump အနေနဲ့အခက်ကြုံနေတာပါဒီမိုကရက်ထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကဒီကိစ္စသဘောမတူကြောင်းပြောထားပြီးပါပြီ
I made it so clear to the president that there is not
ဘယ်ကဘူးမလို့ဘူးဆိုတာသမ္မတကိုလုံးဝရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
ဒါပေမဲ့လဲ Trump ရဲ့ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေဖြစ်တဲ့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖျက်တောက်ရေးစတဲ့ဥပဒေတွေကိုတော့ Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကအတည်ပြုပေးနိုင်ခဲ့ပါတယ်။ဒါဟာလူရည်ရဲ့ဆန္ဒကိုဖြည့်ဆည်းပေးတာဖြစ်တယ်လို့ Republican အောက်လွှတ်တော်အမတ် Scott Desjarlais ကပြောပါတယ်
။ President Trump is cracking down on immigration crime. Illegal border crossings are down.
လူငယ်ရနှစ်နိုဝင်ဘာလကအမေရိကန်လူထုတောင်းဆိုထားတဲ့အတိုင်းပဲသမ္မတထရန့်ကဆောင်ရွက်ခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကျဆင်းသွားတယ်လို့နိုင်ငံခြားသားရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးနိုင်တာနဲ့ပြန်ပို့နိုင်တဲ့ဥယျာဉ်တိုးလာပါတယ
်ဒီမိုကရက်တွေကတော့တရားမဝင်နေထိုင်သူတွေကိုအကောက်အွယ်ပေးထားတဲ့မြို့ကြီးတွေဘက်ကကာကွယ်ပြောဆိုသွားတဲ့နယူးယောက်ပြည်နယ်အလွတ်တော်အမတ် Adriano Espaillat က
It is a safety net.For people that are part of our family, they take care of our children, they wash our dishes.
ကျွန်တော်တို့လိုလူမှုပတ်ဝန်းကျင်ကအလုပ်တွေ၊စိုက်ပျိုးရေးလုပ်ငန်းတွေနဲ့တက်ကြီးရွယ်တွေအပေါ်ပြုစုစောင့်ရှောက်ပေးနေသူတွေကိုဒီမျိုးကခေလွန်ကွင်းပေးထားတာကြောင့်အဲ့ဒီမျိုးတွေကိုရန်ပုံငွေဖျက်ထောက်ပြစ်မဲ့ဥပဒေဟာ American Standard Board တွေနဲ့ကိုက်ညီမှုမရှိပါဘူး
။ဒီဥပဒေဟာသူတို့သားသမီးတွေစီပြန်လာတဲ့သူတွေကို2020အထိပြည်နယ်ချမှတ်ပေးနေတာကြောင့်လဲဒီမိုကရက်တစ်ကကန့်ကွက်နေတာပါ။ထက်လွတ်တော်ကတော့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖျက်တောက်ရေးစတဲ့ဥပဒေတွေကိုအတည်ပြုဖို့မဲခွဲမဆုံးဖြတ်နိုင်သေးပါဘူး။သမ္မတထရန့်ရဲ့ပထမနှစ်သက်တမ်းထောက်ဝက်လောက်မှာအရေးကြီးဆုံးဆွေးနွေးပြောဆိုရတဲ့အကြောင်းအရာကတော့ မက္ကဆီကိုနဲ့အမေရိကတဲ့လေပိုင်းနိုင်ငံတွေကနေကလေးဘဝမှာသူတို့မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူလူငယ်၈သိန်းကျော်အရေးပါတမရဘရိတ်အိုဘားမားလက်ထက်ကတော့ Dreamers လို့ခေါ်တဲ့ဒီလူငယ်တွေကိုဒါကအစီအစဉ်အောက်မှာအလုပ်လုပ်ကန်ခွင့်ကြောက်တက်ခွင့်စတဲ့ခွင့်ရည်တွေပေးထားပါတယ်ဒါပေမဲ့လည်းစက်တင်ဘာလဇန်ဘိုက်မှာအမေရိကန်ပြည်ထောင်စုရဲ့အကျိုးကိုရှေးရှုပြီးဥပဒေနဲ့ညီတဲ့စနစ်လိုအပ်တယ်ဆိုပြီးဒါကအစီအစဉ်ကိုတမရထရမ့်ကပေးဖြတ်ခဲ့ပါတယ်ဒါပေမဲ့လည်းသမရတယောက်အနေနဲ့အမေရိကန်ပြည်သူတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ့်တာဝန်ရှိတဲ့တစ်ချိန်ထဲမှာမိဘတွေရဲ့လူရဲကြောင့်ကလေးတွေကိုအပြစ်ပေးရတာမျိုးသူမလုပ်ချင်ဘူးလို့လည်းဆိုပါတယ်ဒါကအစီအစဉ်မှာပါဝင်နေသူတွေကိုအမေရိကမှာဆက်ပြီးတော့နေထိုင်ခွင့်ပြုမပြုဆိုတာကိုလွှတ်တော်အနေနဲ့6လအတွင်းမှာဆုံးပြပါဆိုပြီးတော့လည်းအချိန်ပေးခဲ့ပါတယ်
I have a love for these people and hopefully now Congress will be able to
သူတို့တွေပေါ်ကျွန်တော်မြစ်တာထားပါတယ်Congress အနေနဲ့မမှန်ကန်ကန်နဲ့သူတို့ကိုကူညီနိုင်မယ်လို့မျှော်လင့်ပါတယ်
။ဒါကအစည်းအဝေးကိုပြင်ဆင်သက်သွင်းပေးဖို့ကလည်းသိအဓိပ္ပာယ်မရှိလာဘူးလို့ Republican အချို့ကဆိုပါတယ်။အဓိကအကြောင်းရင်းကဖြစ်တဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ဂိုင်တွေဆောင်ရွက်တာမျိုးမရှိဘူးဆိုရင်ဒါကလိုအစည်းအဝေးမျိုးနောက်မှလည်းဆက်ထားရှိနေရမှာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကထောက်ပြပါတယ်
။ DACA is a symptom of a bigger problem.which is we do not have control of our borders.
DACA ဆိုတာကျွန်တော်တို့နယ်စပ်ကိုမထိန်းချုပ်နိုင်တဲ့ပြဿနာကြီးရဲ့လက္ခဏာတစ်ရပ်ပါ။သမ္မတက Congress အနေနဲ့ DACA စီစဉ်ကိုကင်တွယ်ဖို့ပြောဆိုထားတာကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုရှင်းနေရတဲ့တစ်ချိန်တည်းမှာနယ်စပ်လုံခြုံရေးတရားဥပဒေစိုးမိုးရေးစတာတွေကိုလည်းကင်တွယ်ရမှာပါ။အဲ့ဒါမှနောက်10နှစ်အတွင်းကျွန်တော်တို့ DACA လိုပြဿနာမျိုးမရှိမှာပါ။
Democratic ကတော့ DACA အစီအစဉ်ကိုအမြန်ဆုံးပြန်အသက်သွင်းကျင်နေတာပါ
The president said I'm going to do away with Obama's executive order and now Congress
တမရအနေနဲ့ဥပဒေပြဋ္ဌာန်းမှာဒါကျွန်တော်တို့လုပ်ဖို့လိုအပ်နေတာပါအခု3လရှိသွားပြီဖြစ်ပေမဲ့ဖြစ်မလာသေးပါဘူး Republican တွေကတော့အချိန်နဲ့နဲ့ပူပေးပါနောက်နှစ်ကျရင်လုပ်ပါမယ်လို့ပြောနေတာပဲ
DACA အစီအစဉ်ကိုပြန်ကောင်းတယ်မဖော်ရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းပြနေတဲ့အထိလှုပ်ဆောင်သွားမယ်လို့ Democratic အနေနဲ့ချိန်ကြောက်ထားပေမဲ့2019ကုန်တဲ့အထိထူးခြားမှုမရှိသေးတာကြောင့်2018ခုနှစ်အတွင်းမှာဒီအစည်းအဝေးအကောင်အထည်ပေါ်လာဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းနှစ်ကုန်ကနီးခရစ်မတ်ကာလမတိုင်ခင်လေးမှာပဲအခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုအတည်ပြုလိုက်နိုင်တာကတော့သမ္မတထရမ့်အတွက်အောင်မြင်မှုကြီးတစ်ရပ်လို့ဆိုရမှာပါ
။ It's the largest I always say
ကျွန်တော်ပြောနေကြအတိုင်းပါပဲကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအကြီးအမားဆုံးအခွန်ရှော့ချပေးနိုင်ခဲ့တာဖြစ်ပြီးဒါဟာတကယ့်ကိုထူးခြားပါတယ်။
ဒါပေမဲ့လည်း Republican တွေကြီးစိုးထားတဲ့လွှတ်တော်ကဒီဥပဒေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးတဲ့ကြားနာပွဲတွေကျင်းပမပေးခဲ့ဘဲခက်မြင်မြန်အတည်ပြုခဲ့သလိုနောက်ဆုံးအချိန်အထိပြင်ဆင်ဖြစ်ဆွနေခဲ့တယ်ဆိုပြီး Democrat တွေဘက်ကကန့်ကွက်ပြောဆိုထားတာပါ Democrat ထက်လွှတ်တော်ခေါင်းဆောင် Chuck Schumer က
Corporations are flush with cash right now
အခုခါမှာ corporation တွေအနေနဲ့ငွေအလုံးရင်းကင်ထားပြီးတော့ stock ဈေးကွက်မှာပိုလုပ်ဖြစ်လာပြီးမဲ့လုပ်ကင်ခွင့်လန်းတွေကတော့ရှားပါးနေသေးပါအခုကောက်ခံမှုရှော့ချပေးလိုက်တဲ့အတွက်ကုမ္ပဏီတွေဟာသူ့ရဲ့ suit share အများပြားကိုပြန်ဝယ်မယ်ဆိုပြီးတော့လည်းပြောရကြောင်းမလို့ဒါဟာအမေရိကန်နိုင်ငံအတွက်ဘလို့မှအကျိုးဖြစ်တွန်းစေမှာမဟုတ်ပါဘူ
းအခွန်စနစ်သစ်ကြောင့်အမေရိကန်တွေအနေနဲ့အခွန်ရှော့ပေါ်ပေးရပြီးဝင်ငွေအနှဲငယ်တိုးလာမှာဖြစ်ပေမဲ့2025မှာဒီလိုအခြေအနေတွေအဆုံးသတ်မှာပါဒါအပြင်လာမယ့်10နှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတင်ရှိနေတဲ့အကျွေး20 trillion မှာနောက်ထပ် 1 trillion ကျော်တိုးလာမှာဖြစ်တယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ခုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ
ဒီဇင်ဘာလ18ရက်နေ့ကရုရှားတွေဥဆောင်တဲ့တပ်ဖွဲ့တွေဟာနဗလူဟန်စကီမျိုးကလေးကို Great Rocket တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အရက်သား10ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့အိမ်တွေနဲ့အတူကျောင်းတစ်ကျောင်းနဲ့ကစားကွင်းတစ်ခုပါပျက်စီးခဲ့ရပါတယ်ရုရှားဥဆောင်တဲ့တပ်ဖွဲ့တွေဟာဒုံးစညက်ကရေတန့်ဆက်ရုံနဲ့ကလိုရင်းအဆိပ်ဓာတ်ငွေတွေလွှတ်တဲ့ရေတန့်ဆက်ရုံကပိုက်တွေချထားရနေရာတစ်ဝိုက်ကိုလည်းတိုက်ခိုက်ခဲ့ကြတာပါဒီလိုတိုက်ခိုက်မှုဟာတိတ်ကိုအန္တရာယ်ကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟေသန်နယူးယောက်ကသတိပေးခဲ့ပါတယ်။ဒီဆက်ယုံတရှိရနေရာဟာလူနေအိမ်ကြီးတွေနဲ့နီးတဲ့အတွက်တကယ်လို့သူတို့ရဲ့တိုက်ခိုက်မှုကနေဒီဒဏ်ငွေတွေလွတ်ထွက်ကုန်ရင်ကြလာမယ့်အန္တရာယ်ဟာတိတ်ကိုဆိုးဝါးလာနိုင်တယ်လို့ပြောပါတယ်။ရေးတန့်စင်တဲ့ဆက်ယုံနဲ့အနာကကုတ်အချိုးရေးဆက်ယုံတို့ဟာဒေသရင်းလူပေါင်း3,400ခွဲလောက်အတွက်တောက်ရေးတန့်ကက်စစ်မီနဲ့ အိမ်တွေအပူချက်ရအောင်ထောက်ကူပေးနေတာပါ။တောက်တုံးရီဖြန့်ပြူးမှုနဲ့သိပ်အေးတဲ့ဆောင်းလာတယ်မှာလျှက်စစ်အပူတက်မပေးနိုင်အောင်ဖြစ်လာမဲ့ကိစ္စဟာသိပ်ကိုအန္တရာယ်ကြီးတယ်လို့လဲ Miss New York ကပြောပါတယ်။ရေတန့်စင်ဆက်ရုံဝန်းကျင်မှာနေရာယူထားတဲ့ရုရှားဥဆောင်တဲ့တပ်ဖွဲ့တွေအဲ့ဒီနေရာကနေချက်ချင်းပြန်ပြီးဆုတ်ပေးဖို့လဲတောင်းဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းမှာအရက်သားတွေနေထိုင်တဲ့နေရာတွေကိုသူတို့ရဲ့ရော့ကက်တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နေမှုတွေလဲရပ်တန့်ပေးဖို့ထပ်မံတောင်းဆိုလိုက်ပြီးအပြစ်ခတ်ရစင်းဆိုင်ရာ Minsk သဘောတူညီချက်တွေကိုလေးစားဖို့လဲပန်ကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသတွေလူသားချင်းစာနာမှုဆိုင်ရာဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်နေရတာ၃နှစ်ရှိနေပြီဖြစ်ပြီးအခုပိုးပြီးဆိုးလာနေပါတယ်။ဒွန်ဘတ်စ်ဒေတာကလူပေါင်းတသန်းကျော်အတွက်စားနပ်ရိက္ခာလုံလောက်မှုမရှိတဲ့ပြင်ပြီးခဲ့တဲ့နှစ်တစ်နှစ်လုံးမှာလည်းအရသာထိခိုက်သေးဆုံးဒဏ်ရာမှုတိတိတသာတိုးမြင့်ခဲ့ပါတယ်။ဒါကြောင့်ရုရှားကယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်နေမှုတွေကိုအဆုံးသတ်ဖို့အပြင်ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်နယ်မြေတွေဘက်ကနေလက်နက်ကြီးတွေတုတက်ဖွဲ့တွေကိုပြန်ရုပ်သိမ်းပေးပြီးကုလသမဂ္ဂငြိမ်းချမ်းရေးတက်ဖွဲ့လုပ်ငန်းတွေကိုလက်ခံသဘောတူဖို့ Miss New York ကတောင်းဆိုလိုက်ပါတယ်။American ပြည်အောင်စုအနေနဲ့ Minsk သဘောတူညီချက်ကိုအပြည့်အဝအကောင့်ထဲပေါ်ရင် Ukraine ရှေ့ပိုင်းဒေတာရင်းငင်းချင်းတားရှိခံအောင်လုပ်မယ်လို့ကတိပေးထားတဲ့အတိုင်းဆက်ပြီးစောင့်ထိန်နေမယ်လို့ပြောကြားခဲ့ပေမဲ့မကြာခင်ကပဲ Vienna မှာနိုင်ငံခြားရေးဝန်ကြီးတလဆင်ကဒီကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့အရင်းမြစ်ကိုရှင်းရှင်းသိဖို့လိုအပ်တယ်လို့ Russia ဟာဒီအစိုးရဆန့်ကျင်တဲ့တပ်တွေနဲ့အတူလက်တွဲတိုက်ခိုက်နေပြီးလက်နက်တပ်ဆင်ပေးတာတင်တန်းပေးတာနဲ့ဥဆောင်မှုတွေကိုပေးနေတယ်လို့ပြောကြားခဲ့တာပါ Ukraine ရှေ့ပိုင်းဒေတာမှာအကြမ်းဖက်မှုတွေအဆုံးသတ်စေဖို့နဲ့ American နဲ့ရောနိုင်ငံတကာနဲ့ပါပိုကောင်းတဲ့ဆက်ဆံရေးရလာစေဖို့အတွက်လှုပ်ဆောင်မှုဟာ Russia ပေါ်မှာပဲအဓိကမူတည်နေတယ်လို့ပြောကြားခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒိုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းအချင်းချုပ်ကိုရှားဖောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုထောက်ခံကြောင်းအစိုးတလင်ပြောကြားခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်ပေါ်ပုံမှန်ဖိအားပေးနိုင်မယ့်အခွင့်အလမ်းအခုလနောက်ပိုင်းမှာထပ်မံရရှိပါလိမ့်မယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်အကြားရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ဘက်ကလိုက်နာခြင်းရှိမရှိဆိုတဲ့ကိစ္စကိုတက်တန်းထပ်တိုးရေးတွေဇွန်လလလယ်မှာလွှတ်တော်ရဲ့ပြဋ္ဌာန်းချက်နဲ့အညီသမ္မတထရမ့်အဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုံးမြင့်တန်ကြားကပြောပါရတယ်။အဓိကရုံးမှာပါဝင်တဲ့သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖြိုခွင်းသွားမှာဖြစ်ကြောင်းအီရန်သမ္မတကပြောဆိုထားတာပါ။ပြည်တွင်းစီးပွားရေးအခြေအနေနဲ့ဒေသအတွင်းလွှမ်းမိုးနိုင်အောင်ဆော်ဒီအရေဗျာနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့အစိပ်ပိုင်းဖြစ်အစိုးရစစ်တပ်တွေကဆီးရီးယား၊အီရန်နဲ့ယီမန်နိုင်ငံတွေမှာတိုက်ပွဲဖြစ်နေတာကိုဆန့်ကျင်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့ဆန္ဒပြမှုတွင်ဆန္ဒပြသူယာနဲ့ချီဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အင်ဂျင်ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုအောင်နိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးဆွဆွဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအကျဉ်းထောင်အတွင်းမှာထိမ့်သိမ်းခံထားရဆဲဖြစ်တဲ့ Writers သတင်းတောင်တို့အတွေ့အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းထောင်ကနေပြန်လွတ်မြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင်ကတောင်းဆိုလိုက်ပါတယ်
နောက်ဆုံးရထားတဲ့သတင်းချင်းချင်းကိုရှားဖောင်ကကြီးညာတော့ခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 25နဲ့19တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါပါခင်ဗျာ
This program has come to you from the Voice of America, Washington.